Alabama Caucus အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌ၏အဖြစ်နဲ့တာဝန်ယူတဲ့ Republican Democrat လွှတ်တော်အမတ်နှစ်ဦးတို့ရဲ့ကြေညာချက်မှာမြန်မာဒီမိုကရေစီနိုင်လူအခွင့်အရေးအတွက်အမေရိကန်လွှတ်တော်ထဲမှာတည်တွန်းအားပေးလှုပ်ဆောင်သွားဖို့ရည်ရွယ်ကြောင်းကြေညာချက်ကိုကြိုးဆိုပါတယ်လို့မီရှိဂန်ပြည်နယ်အခြေစိုက် Burma Center of Battle Creek အဖွဲ့ဘုတ်အဖွဲ့ဥက္ကဋ္ဌဖြစ်တဲ့ဒေါက်တာတန်းနိုင်ဦးကပြောတဲ့အကြောင်းမတ်ဤတန့်စင်တင်ပြထားပါတယ်
မြန်မာရဲ့အမေရိကန်အစိုးရအတွက်မှာတွန်းအားပေးလှုပ်ဆောင်နိုင်ဖို့အတွက်အမေရိကန်လွှတ်တော်တွင်မှာပါတီနှစ်ရလုံးကကိုယ်စားလှယ်တွေပူးပေါင်းလှုပ်ဆောင်နေတဲ့ Burma Caucus အထူးအဖွဲ့ကို2024ဖေဖော်ဝါရီလတရနေ့အာနာသိန်းနဲ့၃ရက်ပြည့်နှစ်ပတ်လည်နေ့မှာဖွဲ့စည်းလိုက်ပါတယ်မီရှိဂန်ပြည်နယ်ဆိုင်ရာ Republican အမတ် Bill Hausinger နဲ့ Minnesota ပြည်နယ်ဆိုင်ရာ Democrat အမတ် Betty McCollum တို့ကအဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌတွေအဖြစ်တာဝန်ယူသွားမှာဖြစ်ပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပိုင်ခွင့်တွေအတွက်တိုက်ပွဲဝင်နေရတွေကိုအမေရိကန်လွှတ်တော်ဘက်မှတွန်းအားပေးလှုံ့ဆော်တော်ဖို့ရည်ရတဲ့အကြောင်းလွှတ်တော်အမတ်နှစ်ယောက်ရဲ့ပူးတွဲသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာတိုင်းဝမ်းနဲ့နီးစပ်သီးသားဖြစ်တဲ့အမတ် Hausinger ရဲ့လှုံ့ဆော်ချက်ကိုကြိုဆိုတဲ့အကြောင်းမီရှိဂန်ပြည်နယ်အခြေစိုက် Burma Center of Battle Creek အဖွဲ့စည်းရဲ့ဗိုလ်အဖွဲ့ဥက္ကဋ္ဌဒေါက်တာတန်းနိုင်ဦးကအခုလို VOA ကိုပြောပါလိမ့
်ဟုတ်ကဲ့ဒီဟာကောင်းတဲ့လူရဲ့ကောင်းတဲ့အရေးလို့ကျွန်တော်တို့မြင်ပါတယ်ဒီကျွန်တော်တို့ပေါ့နော် Congressional District ကအမတ် Mr. Hausinger ဟုတ်ပါတယ်ကျွန်တော်တို့ရဲ့အပတ်ပါကျွန်တော်တို့သူနဲ့တွဲပြီးတော့လှုပ်လာတာတော်ချပါပြီကျွန်တော်တို့ Michigan ပြန်ပြီးလို့မာလီ Burma Center ဆိုတာရှိပါတယ် Burma Center ကတော့ဒီရှိတာ10နှစ်လောက်ရှိပါပြီဒီ immigrant ပမာတွေကိုကိုညိုထောင်ထားတဲ့အဖွဲ့ပေါ့နော်ငကောကတော့တမဲဒီမျိုးတော်နိုင်ကြီးဖြစ်လာတဲ့အချိန်မှာဒီတော်နိုင်ကြီးနဲ့ပတ်သက်တဲ့ဟာတွေကိုပါပူပေါင်းလုပ်ကင်ပြီးတော့ကျွန်တော်တို့အဖွဲ့အစည်းတစ်ခုအနေနဲ့တသက်မမရှိပြီးသားဖြစ်တဲ့အတွက်ဒီဟိုပါ politician တွေဒီဟိုဟာတွေကိုဒီလူကြီးတွေကိုဆက်သွယ်ရတဲ့အခါမှာပို့ပြီးတော့ကျွန်တော်တို့ဟိုတော်လန်းရှိပြီးသားဆိုတော့ပို့ပြီးတော့လွှဲသွားပါတယ်အဲ့ဒါနဲ့ကျွန်တော်တို့အနည်းဆုံးရှိပါပြီကျွန်တော်တို့ကိုယ်အမှတ်ကိုပေါ်ကိုပြည်နယ်အမှတ်ကိုဒီပမာပြည်ကြီးနဲ့ပတ်သက်တာတွေကျွန်တော်တို့ရှင်းပြတယ်တင်ပြတယ်သူလာတွေ့တယ်အပိတ်ပြီးတယ်သူတို့ရဲ့ political staff ကိုပေါ်တော့နောက်ပြီးတော့ဒီကလေး6လလောက်မှာဒီ Mr. Hausinger office ကပြောပါတယ်ဒီသူတို့ဒီ Congress ထဲမှာပေါ့ဒီ bipartisan Burma Caucus ရာခွဲဖို့ရှိရပေါ့နော်ကျွန်တော်တို့လည်းအရင်ဝန်တာပေါ့ဘာလို့လဲဆိုတော့ကျွန်တော်တို့ဒီရတော့တွေ့ကြုံရသည်ဒီလေတနေ့ဒီလုံးကဒီ Burma Act ဆိုရဲဥပမာပြနေပတ်သက်တဲ့ဥပဒေပြုလို့တုံးသွားဆိုလို့ရှိရင် Democrat တွေနဲ့ Republican တွေနဲ့သူတို့ချင်းချင်းပေါ့နော်အစီအမပြေတာကြီးရှိတယ်အဲ့ဒါကြောင့်မလို့ဂျာတွေကညက်ပြီးတော့ကျွန်တော်တို့ရဲ့ Burma Act မှာကျွန်တော်တို့လိုချင်သလောက်ကြီးမပါဘူးအချို့သူတို့ကဖြုတ်တာဟိုဘက်ကဒီက personally စင်ပြီးလို့ဖြုတ်တာဟာဒီပါတော့ကျွန်တော်တို့လိုချင်သလောက်ကြီးမပါဘူးဆိုတော့အခုလိုမျိုးဒီ bipartisanDemocrat or Republican or what ပူတွဲပြီးတော့ဗမာပြည်ကြီးကိုကူညီမယ်ဆိုတော့ကျွန်တော်တို့ရန်ဝန်တာပါတယ်။နောက်ပြီးတော့ပို့ပြီးတော့ကောင်းတာကအဲ့ဒီဒီပူတွဲဥက္ကဋ္ဌကိုချင်းလို့နဲ့ Mr. Hausinger ကကျွန်တော်တို့ဗမာ community နဲ့ကြီးပြည်ပြည်သားဖြစ်တဲ့အတွက်ကျွန်တော်တို့ကိုနားလည်ပြီးသားကျွန်တော်တို့တင်ပြတာတွေကိုကြီးပြည်သားဖြစ်တဲ့အတွက်ကျွန်တော်တို့ကဒါဟိုရှေ့လျှောက်လေတကယ်လို့ကောင်းမယ်အင်မတန်ကောင်းမယ်အရေးလို့ကျွန်တော်တို့ပြောလင်ပါတယ်
American လွှတ်တော်အတွင်းမှာ Republican ရော Democrat ပါပါတီနှစ်ရလုံးကကိုယ်စားလှယ်တွေပူးပေါင်းပြီးတော့မြန်မာပြည်လှုပ်ဆောင်မှုအဖွဲ့ဖွဲ့တာဒီ Burma Caucus ကပထမဆုံးအကြိမ်ဖြစ်ပါလိမ့်ရှင်